မလေးစားနိုင်ငံမှာမြန်မာနဲ့နိုင်ငံခြားသားတွေအများအပြားအလုပ်လုပ်ကြနေတဲ့ကမ္ဘာအကြီးဆုံးလက်အိမ်များထုတ်လုပ်တဲ့စက်ရုံ Top Glass စက်ရုံနဲ့စက်ရုံပေါင်း30နီးပါးအရေးပေါ်ပိတ်လိုက်တဲ့သတင်းကိုပြောပြပါမယ်ကျမမအေးမှာပါမလေးစားနိုင်ငံဆလန်ကောပီနယ်ကကမ္ဘာအကြီးဆုံး Top Glassရာဘာလက်အိတ်ထုတ်စက်ရုံတွေမှာကိုဗစ်ကပ်ရောဂါပိုးဖြစ်ပွားမှုနှုန်းတိုးလာတဲ့အခြေအနေတွေကြောင့်အခုလိုပိတ်လိုက်ရတာဖြစ်ကြောင်းမလေးရှားအနာပိုင်းတွေကဆိုပါရယ်မြန်မာပြည်အလုပ်လုပ်ကိုင်နေတဲ့လက်အိတ်စက်ရုံတွေပိတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါပါရယ
်အဲ့မှာတော့တက္ကသိုလ်စက်ရုံအားလုံးပေါင်းယုံအားလုံးပေါင်းကပ်ရက်တွေကြီးပဲယုံ25ယုံရှိတယ်
ဟုတ်ကဲ့အ
ဲ့25ယုံမှာကတော့အလုပ်သမားတောင်းပန်ဝင်ခြင်းကရှိတယ်ပေါ့လေအဲ့မှာလူ2000နောက်ဒီရောဂါကူးစက်နေဆိုတာသိရတယ်။အဲ့မှာလည်းမြန်မာအများစုတွေအလုံးလုံးထပ်ပါလေလက်စေုံတွေပါဟုတ်ကဲ့။ဒီလိုပထမရက်ကတော့ထောင်ကျော်ရောဂါကူးစက်နေတယ်ပေါ့1200ကျော်။ဟုတ်ကဲ့အဲ့စက်ရုံဒီမှာအခုနောက်ပိုင်းတော့သူတို့နေမော်ဒီဘယ်နိုင်ငံသားဘယ်နိုင်ငံသားလည်းရေတို့တီးနှံ့ရေတို့ဒီကျင်ညာထားတာတော့ရှိသေးဘူး။အဲ့မှာအလုံးလုံးတဲ့လူတွေရောဂါကူးစက်နေတဲ့အတွက်ကြောင့်ဒီစက်ရုံတွေကိုခိတ္တပိတ်ထားတယ်ပေါ့။တော်ကလူကတော့ဒီလက်အိတ်ကွန်မြူနတီထဲမှာနာမည်ကြီးကွန်မြူနတီတစ်ခုထဲမှာပါဝင်နေတယ်။
တော့ Glass Corporation တာဝန်ရှိသူတွေကိုကိုးကားပြီးဒေသခံသတင်းတွေရဲ့ဖော်ပြချက်အရအလုသမား2500နီးပါးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်ကုန်ပို့ဆောင်ရေးနှစ်ပတ်မှာကုန်ပို့ဆောင်ရေးကနှစ်ပတ်ကနေ၄ပတ်ကြာတဲ့အထိပို့ဆောင်မှုနှောင့်နှေးမယ်လို့ဆိုပါတယ်အခုအချိန်ထိအလုသမား9800နီးပါးစစ်ဆေးပြီးကြောင်းကုမ္ပဏီကထုတ်ပြန်ခဲ့ပြီးတဲ့နောက်စက်ရုံလုံသား2453ဦးဗိုင်းရပ်စ်ပိုးကူးစက်ခံရခြင်းကိုစတ်သက်စစ်ဆေးပြီးတဲ့နောက်မှာကလန်းမှာရှိတဲ့ထိတ်တန့်လက်အိတ်စက်ရုံ28ရုံကိုအစိုးရကစစ်ဆေးမှုများပြုလုပ်ဖို့နဲ့မဖြစ်မနေလိုအပ်တဲ့စစ်ဆေးမှုတွေကိုလုပ်ဖို့အစစ်စစ်ပိတ်သိမ်းဖို့ဒီတစ်ပတ်အတွင်းအစိုးရကအမိန့်ထုတ်ခဲ့ပါတယ်။ Top Glass ကတော့တစ်နှစ်ကိုသူ့ရဲ့ထုတ်ကုန်ပစ္စည်းကိရိယာဘီလီယံ90လောက်ထုတ်လုပ်ပြီးကမ္ဘာတစ်ဝှမ်းမှာရှိတဲ့ဖောက်တယ် 2000 ကျော်လောက်ရှိတဲ့နိုင်ငံပေါင်း195နိုင်ငံကိုတင်ပို့နေတာပါ။ COVID ကရောဂါကြောင့်တေဆုံးသူ354ယောက်နဲ့ကူးစက်သူ6000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသားအလုသမား5000ကျော်လောက်ရှိနေပြီးကပ်ရောဂါကာလအလုကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့ရှိခဲ့သလိုနေရပြန်ဖို့ကြိုးစားခဲ့သူတွေလည်းရှိပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။